Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်မေလ3ရက်တောက်ကြနေမနက်ခင် VOA American တန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်စီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်သတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါဗနက်ဇွဲလာနိုင်ငံမှာအာဏာသိမ်းမှုဘယ်ကြိုးစားမှုမျိုးကိုမဆိုဆန့်ကျင်ချဖို့အတွက်ဗနက်ဇွဲလာစစ်တပ်ကိုသမ္မတမာဒူရိုကတောင်းဆိုလိုက်ပါတယ်လူပေါင်းတန်းတရာကျော်နေထိုင်တဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကိုဖန်နီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံကို၃ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနနိုင်ငံရဲ့အရေးရာအမြင့်အတွင်းဝင်ဒေးဗစ်ဟီလ်ဟာတောက်ကြာနေ့မေလ၃ရက်နေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲတယ်လီဖုန်းနဲ့ပြုတ်လို့မှဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမြသတင်းဝင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြည်နာဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့တရုတ်ကွန်မြူနီအစိုးရကချုပ်ကင်ထားတဲ့ Huawei နည်းပညာကုမ္ပဏီကိုလုံခြုံရေးအရာစိတ်မချရတဲ့အကြောင်း
We don't want a 5G network that ultimately is controlled by the Communist Party of China so that's one thing that I think
American လို့တော့အမတ်တူပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်လာမယ့်မေလ19ရက်နေ့မှာပြီးဆုံးမဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးလူငယ်မဲဆန္ဒရှင်တွေဘာကိုမျှော်လင့်ပါသလဲဆိုတဲ့အကြောင်းနဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေဖြစ်နေတဲ့အကြောင်းစတဲ့သတင်းလွှာရီနဲ့အတူနာနယ်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေထဲမှာကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်တဲ့ကိုကျော်အောင်လွင်တို့ကပြောပြပေးပါရှင်။
ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွာရီတိုကစစ်တပ်ခေါင်းဆောင်တွေသူ့ပဲပေါအောင်မလုပ်နိုင်ခဲ့တဲ့နောက်အာဏာသိမ်းဖို့အတွက်ဘယ်ကြိုးစားမှုမျိုးကိုမဆွဆန့်ကျင်ကြဖို့ဗင်နီဇွဲလားစစ်တပ်ကိုသမ္မတနီကိုလတ်မာဒူရိုကကြက်တပရီနေမှာတောင်းဆိုလိုက်ပါတယ်ဗင်နီဇွဲလားလမ်းတွေပေါ်မှာအစိုးရဆန့်ကျင်တဲ့လူမှုဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းသမ္မတမာဒူရိုကစစ်တပ်အကြီးအကဲနဲ့တူရုတ်တံကနေအခုလိုတောင်းဆိုလိုက်တာပါဗင်နီဇွဲလားမှာတိုက်ပွဲတွေဖြစ်ပွားနေပြီးတစ္ဆာဖောက်သူအာနာသိမ့်ဖို့ကြံစီသူဘယ်သူကိုမဆိုးလက်နက်ချလာအောင်တိုက်ခတ်ရမယ်လို့သမ္မတကပြောပါတယ်။သမ္မတမာဒူရိုကိုအကြီးအကျယ်ဆန့်ကျင်ချဖို့အတွက်ဂွာဒီယိုကဒီသတင်းပတ်အစောပိုင်းတုန်းကပန်ချခဲ့ပေမဲ့ဘယ်ပြောင်းလာတဲ့တပ်သားအရေးအတွက်ကနည်းနည်းပဲရှိတာပါ။အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာမြို့တော်ကာရကတ်ရှေလမ်းတွေပေါ်မှာထောင်နဲ့ချီချီတဲ့လူတွေဆန္ဒပြခဲ့ပြီးတချို့ကလုံခြုံရေးတပ်သားတွေကိုခင်းနဲ့ပစ်ပေါက်ကြသလိုရဲတွေဘက်ကလည်းတစ်ခါလေကြီးစံအစ်စ်တွေရဘာကြီးစံနဲ့မျက်ရည်ယိုပုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါ။ဒီဆန္ဒပြပွဲတွေမှာတေဆွမ်းရသူ၄ဦးရှိခဲ့တယ်လို့ဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ပါတယ်။ဂွာရီရိုဘက်ကိုစစ်တပ်ခေါင်းဆောင်အများပြထွက်ပြေးလာတာမတွေ့ရပါဘူး။ဒါပေမဲ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့တိုက်ခန့်ခေါင်းဆောင်ဂွာရီရိုကဇန်နဝါရီလထဲမှာသူ့ကိုယ်သူဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်နေကြီးညာခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း50လောက်ကသူ့ကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်နေအတိမတ်ပြုတ်ထားတာဖြစ်ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့သူ့စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံချက်နဲ့ပတ်သက်ပြီးတော့အမေရိကန်အောက်လွှတ်တော်မှာကြားနာစစ်ဆေးတာကိုခံယူဖို့ရှင်နေချုပ်ဝီလျံဘားကညှင့်ပယ်ခဲ့ပြီးတဲ့နောက်တာဝန်ရှိတဲ့သူကိုရေးယူရမယ့်အချိန်ကတော့ကျလာပြီလို့အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျွန်နိုးနက်ဒလာကပြောလိုက်ပါတယ်အောက်လွှတ်တော်ကြားနာပွဲကိုမတက်ရောက်နိုင်ဘူးလို့ရှင်နေချုပ်ဝီလျံဘားကအမေတုံးကပြောခဲ့တာပါတရားရေးဌာနအနေနဲ့ရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုအဖျက်တောက်မရှိတဲ့မူနဲ့အောက်လွှတ်တော်ကိုတင်ပြရမယ့်ကိစ္စဟာလည်းပြက်ကွက်နေတယ်လို့ဆိုပါတယ်လွှတ်တော်ကိုမထေမဲ့မြင်လို့ရက်ဖြစ်တယ်ဆိုပြီးတော့ဒီဝီလျံဘားမတက်ရောက်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်ကော်မတီဥက္ကဋ္ဌနက်လာကပြောထားပါတယ်ထဲလွှတ်တော်တရားရေးကော်မတီမှာဗိုလ်တပ္ပုနေကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာမှာပါတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ရှင်းနေချုပ်ဘားကဖြေဆိုခဲ့ပါတယ်အောက်လွှတ်တော်ကတော့သူတက်ဖို့ညင်ပါတယ်ဘယ်သမ္မတကိုမှရှင်းပြင်းဖြစ်မလာအောင်ကျွန်တော်တို့အသေးချလုပ်ရမယ်လို့တရားလွှတ်တော်ကော်မတီရဲ့ဒီဥက္ကဋ္ဌနက်လာကပြောထားပါတယ
်အိန္ဒိယနိုင်ငံအရှေ့ပိုင်းအိုဒစ်ဆာပြည်နယ်တဲကိုတဖြည်းဖြည်းဥတီသွားနေတဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူလူပေါင်းကတန်းတရာကျော်ရှိနေပါတယ်အိန္ဒိယအာနာဘိုင်တွေဟာအရှေ့ဘက်ကန်ယူရန်ဒေသတလွှားမြင်းနဲ့ရနေရာတွေမှာနေထိုင်သူတစ်တက်သမားနှစ်တန်းကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်တောက်ကြံတဲ့အစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတဲ့မုန်တိုင်းမကြောက်ရောက်ခင်မှာနောက်ထပ်ထောင်းနဲ့ချီရွှေ့ပြောင်းပေးဖို့လည်းစီစဉ်နေတာပါ အော်ဒီဆာပြည်နယ်ကယ်ဆယ်ကူညီကော်မရှင်နာမင်းကြီးကတော့ဘေးလွတ်ရာရွှေ့ပြောင်းဖို့လှုပ်ဆောင်တဲ့အဆင့်အားလုံးကိုပြင်းထန်ဆုံးစ조사ဆောင်ရနေတယ်လို့ပြောပါတယ်။ကျတဲ့ပရင်းနေမနဲ့အစောပိုင်းမှာတော့မုံတိုင်းဟာဘင်္ဂလားပင်လယ်အော်ရဲမှာတနအီမိုင်155မိုင်နှုန်းလောက်နဲ့တိုက်ခတ်နေပြီးတခါတရံမှာတနအီမိုင်190လောက်ထိပြင်းရရှိပါတယ်။မုံတိုင်းဖန်နီဟာမကြခင်ရက်တွေကမှတိတိတသာအပြင်းလာတော့ကြောင့်အိန္ဒိယမိုးလေဝသဌာနကအထူးပြင်းထန်တဲ့ဆိုင်ကလုန်းမုံတိုင်းဖြစ်ချက်ချင်းပြောင်းလဲသတ်မှတ်ခဲ့ပါတယ်။အပူပိုင်းမုံတိုင်းအန်ဒီအတွက်ဆိုင်ကလုန်းချီယာခန်ဌာနကဒီဖန်နီမုန်တိုင်းကိုပြင်းအဆင့်၄ဖြစ်သတ်မှတ်ခဲ့ပြီးအဆင့်၅ကအဆိုးဆုံးအဆင့်မှာ။အော်ဒီဆာပြည်နယ်အတွက်တောက်ကြံတဲ့အနောက်ဘင်္ဂလားပြည်နယ်အတွက်စနေနေ့တွင်မှာမိုးတိထန်စွာရွာသွန်းပြီးပင်လယ်ရင်ပြင်အခြေအနေအနေကြီးတဲ့အတွက်အနီရောင်အဆင့်အမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဟိန္ဒူတွေဘာသာရေးအထွတ်မြတ်ထားရဖျားကြောင်းတွေရှိတဲ့ပူရီကန်ယူရန်မြို့ကိုလာရောက်တဲ့ဖျားဖူးနဲ့ခီးသွားတွေကိုဘေးလွရာထွက်ခွာဖို့အစိုးရရာရှိတွေကပန်ကြားနေပါတယ်။အိန္ဒိယပြည်နယ်အရှေ့ပိုင်းပရပ်တစ်နဲ့ဗရှိကပတ်နမ်အဓိကစိတ်ကန်းတစ်ခုမှရှိတဲ့လှေတွေဖယ်ရှားဖို့လည်းအမိန့်ထုတ်ပါတယ်ဒေတာရင်းလေကြောင်းခီးစဉ်တချို့ကိုလည်းအိန္ဒိယလေကြောင်းဆိုင်ရာဝန်ကြီးဌာနကဖြတ်သိမ်းထားပါတယ်
အမေရိကန်စစ်တပ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုပြဿနာတွေပိုပြီးတော့ဆွလာတဲ့အကြောင်းပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစားသစ်တစောင်းထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုယာယီကာဝေးဝန်ကြီးပက်ထရစ်ရှန်နဟန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီပြဿနာတွေဟာလက်ခံနိုင်စရာမရှိဘူးကျွန်တော်တို့ဟာစည်းကမ်းတကျလှုပ်ဆောင်နေတာမဟုတ်သလိုကိုကိုကိုဒါမှမဟုတ်အချင်းချင်းရီမန်းချက်တွေအတိုင်းလှုပ်ဆောင်နေတာလည်းမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေစီကိုပို့ထုနေကရေးသားထားတဲ့ပေးပို့ထားတဲ့ဒီယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ရဲ့အစားထဲမှာဖော်ပြထားတာပါစီရင်ခံစားဟာအမေရိကန်ကြီးတပ်ရေတပ်လေတပ်နဲ့မရိန်းတပ်ဖွဲ့တွေအတွင်းစစ်တမ်းကောက်ယူပြီးတော့တနစ်ကိုနှစ်ကြိမ်ပုံမှန်ထုတ်ပြန်တာဖြစ်ပြီးနောက်ဆုံးစီရင်ခံစားအသစ်ကတော့2018ခုနှစ်အတွက်ဖြစ်ပါတယ်စစ်တပ်အဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရလိမ်ပိုင်းဆိုင်ရာစော်ကားမှုပေါင်း2,500 လောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆလို့ရှိရင်40ရာခိုင်နှုန်းတိုးလာတာပါ။အလိုမတူပဲလင်မိုင်းဆိုင်ရာနှောက်ယှက်မှုတွေအထမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်တွင် 14,000 လောက်ပဲရှိခဲ့ပါတယ်။အသက်18နှစ်ကနေပြီးတော့24နှစ်အကြာရှိတဲ့အမေရိကန်စစ်တပ်တွင်းကအမျိုးသမီးတွေဟာလင်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားနှောက်ယှက်မှုတွေမှာအများဆုံးကြုံခဲ့ရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်တမ်းနာကျွဲ့စီခန်းစားတစ်ထဲမှာပေါ်ပြထားပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရမှုအ ਨੇ ဆုံးရှိတာကတော့အမေရိကန်လေတပ်ပါ။၄၀၀ခန်းလုံးပဲရှိပါတယ်။2018ခုနှစ်အတွင်းအမျိုးသားတွေအနေနဲ့စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာဟာ၁၀၀ခန်းလုံးတော့မရှိပါဘူးခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုမေလ1ရက်ကနေ3ရက်နေ့အထိ3ရက်ကြာခီးလာရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြဲတမ်းအတွင်းဝင်ဒေးဗစ်ဟီးလ်ဟာကျက်သပရင်းနေမှာတော့မတိမငိအခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကိုသွားရောက်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံတယ်လို့စစ်တွေမျိုးကလူမှုအတိုင်းဝိုင်းတွင်လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာအကဲခတ်ဖို့ရည်ရွယ်ထားတဲ့အမြဲတမ်းအတွင်းဝင်ဟီးလ်ဟာခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြံနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တာမကအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီတွင်ကူးပြောင်းရေးပဋိပက္ခအဆုံးသတ်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲကျူးပေါင်းမှုအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ဆန်အကျက်တဲဖြည့်ရှင်ရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးသွားမယ်လို့ခီးစဉ်မတိုင်ခင်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ထားတာပါအမြဲတမ်းအတွင်းဝင်ဟဲ့တဲ့အာရှခီးစဉ်အတွင်းမြန်မာနိုင်ငံမတိုင်ခင်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ခဲ့တာပါမြန်မာခီးစဉ်ပြီးဂျပန်ကိုသွားတဲ့အခါမှာဂျပန်ဆိုးကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအပြန်အလှန်အကျိုးစီးပွားဆိုင်ရာကိစ္စကိုဆွေးနွေးသွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်အတွင်းဝင်ဟီးလ်ကမေလ3ရက်တောက်ကြံနေမြန်မာစံတော်ချိန်ညနေ3နာရီမှာအမေရိကန်နိုင်ငံခြားရေးဌာနအာရှပစိဖိတ်မီဒီယာဌာနချုပ်ရဲ့အစီအစဉ်နဲ့သတင်းစာရှင်းလင်းပွဲကိုတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပြီးသူ့ရဲ့ April 26ကနေ May 6ရက်အတွင်းအင်ဒိုနီးရှားထိုင်းမြန်မာနဲ့ဂျပန်ခီးစဉ်ကြောင်းဆွေးနွေးသွားမယ်လို့မီဒီယာဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ်။
အမုံတရားပြန်ပွားအောင်ရေးသားပြောဆိုမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအစ္စလာမ်ခေါင်းဆောင်လူးဝစ်ဖာရာခမ် လက်ရရင်ဝါရီ Alex Jones နဲ့တခြားလူတော်များများကို Facebook စာမျက်နှာသုံးဆွဲခွင့်နေမနေ့တုန်းကရုပ်သိမ်းလိုက်ပါတယ်။အကြမ်းဖက်မှုကိုလှုံ့ဆော်တာကြောင့်အခုလိုမျိုးရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မနေ့တုန်းက Facebook သုံးဆွဲခွင့်ရုပ်သိမ်းခံလိုက်ရတဲ့သူတွေဟာ Instagram လို့ခေါ်တဲ့လူမှုကွန်ရက်သုံးဆွဲမှုကိုလည်းရုပ်သိမ်းခံရတာပါ Instagram ကို Facebook ကပိုင်ပါတယ်ဘလို့ရေးသားချက်တွေကြောင့်လဲဆိုတော့ကတော့ Facebook ကမပြောပါဘူးလေရရင်ဝါရီ Alex Jones ကတော့သူ့ကိုအခုလိုမျိုးလုပ်တာဟာတသက်နာမည်ဖြစ်တာပဲလို့ဒေါသတကြီးတုံ့ပြန်ပါတယ်သူအနေနဲ့ Facebook ရဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်တာမရှိဘူးလို့လည်းသူကဆိုပါတယ
်မြန်မာနိုင်ငံဟူးကောင်းတောင်ကြားဒေသတွေပရင်တလုံးထဲမှာလွန်ခဲ့တဲ့နှစ်69သန်းကဒိုင်နိုဆောရီရှိတဲ့ခေတ်ကအသက်ရှင်နေထိုင်ခဲ့တဲ့ကင်းချင်များမျိုးစိတ်တစ်မျိုးရဲ့အပိုင်းစာလေးကိုသူတေသနာပညာရှင်တွေတွေ့ရှိခဲ့ပါတယ်ဒီကင်းချင်များကိုဘာမနိုပက်တလမ် inexpertitam လို့နာမည်ပေးထားကြောင်းဇူကီစာဆောင်မှာဖော်ပြထားပါတယ်ဒီကင်းချင်များအရွယ်က10စင်တီမီတာတက်လက်မရဲ့၄ပုံတစ်ပုံပဲရှိပြီးခုခေတ်မှာတော့ကင်းချင်များတွေဟာ10စင်တီမီတာ၄လက်မလောက်ရှိတတ်တာကြောင့်သူကိုကင်းချင်များလူမှုလေးလို့ဘူဂေးရီးယားသဘာဝတမိုင်းပြတဲ့ကပြောပါတယ်သူဟာကင်းချင်များရဲ့အဆင့်ဆင့်ပြောင်းလဲလာတဲ့တမိုင်းကိုလေ့လာနိုင်မဲ့မျိုးစိတ်ဖြစ်သူတေသနာပညာရှင်တွေကတွက်ထားပါတယ်ဒိုင်နိုဆောလိုကြီးမားတဲ့အကောင်ကြီးတွေအသက်ရှင်နေထိုင်ချိန်မှာခုလောက်သိငယ်တဲ့ကင်းချင်များမျိုးရှိနေတာထူးခြားတယ်လို့ဖော်ပြပါတယ်ဒါအပြင်ခေတ်သစ်ကင်းချင်များနဲ့မတူပဲသူ့ရဲ့နောက်ဆုံးအဆက်ဟာထူးခြားတဲ့ပုံရှိနေတယ်လို့သူ့ကြောပိုင်းမှာအမွှေးတွေမရှိပါဘူးနောက်ထူးခြားတဲ့တစ်ခုကသူတို့ရဲ့မျက်စိပဲဖြစ်ပါတယ်
ကမ္ဘာကျော်အနုပညာရှင်လီယိုနာໂດဒဗင်ချီကွယ်လွန်ခဲ့တဲ့နှစ်ပေါင်း900ပြည့်ထိမှတ်ခန္ဓာတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့တုန်းကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာໂດဒဗင်ချီရဲ့အုတ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတ်တာရီလာကတာရောက်ပြီးတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြင်သစ်နိုင်ငံလော့တောင်ကြားမှာဒဗင်ချီရဲ့အုတ်ဂူရှိတာပါ။အဲ့ဒီဒေသကဒဗင်ချီမကွယ်လွန်ပြီးသုံးနှစ်နေသွားခဲ့တဲ့ကလော့စ်လူစေအင်ဂျီစီကိုလည်းတမနာနှုတ်တွောက်ခဲ့ကြပါလေ။အီတလီနဲ့ပြင်သစ်နိုင်ငံကြားဒဗင်ချီရဲ့အနုပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြခင်လာပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါ။ဒီနေ့ကုန်ပိုင်းမှာပြင်သစ်ကအထင်ကရလူဖ်ပြတိုင်းမှာဒဗင်ချီရဲ့လက်ရာတွေပြပွဲလုပ်ဖို့အီတလီကနေငှားရတဲ့ကိစ္စပြီးတော့မပြေလည်ဖြစ်ခဲ့တာပါ။အခုခီးစင်ကြောင့်ပြည်သူမှုတွေရှိလာလိမ့်မယ်လို့ဆိုပါရစေ
။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတဲ့နဲ့ကိုကျော်အောင်လွင်တို့ပြောပြပေးခဲ့တာပါ။ VOE ကတရိုက်ထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ဗြိတိန်နိုင်ငံက 5G လို့ခေါ်တဲ့မြန်နှုံးမြင့် internet စနစ်သုံးဆွဲမှုမှာတရုတ်နည်းပညာကုမ္ပဏီ Huawei လဲပါဝင်ခွင့်ပြုဖို့ဗြိတိန်အစိုးရကလှုပ်ဝဲပြီးဆုံးဖြတ်ချက်ချထားတာကိုသတင်းလောကမှာပေါက်ကြားအောင်လှုံ့ဆော်မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးယာရုကဖယ်ရှားခံလိုက်ရပါတယ်။ဝန်ကြီးချုပ်ထရီဆာမေကဗုဒ္ဓဟူးနေ့မှာဖယ်ရှားခဲ့တာဖြစ်ပါတယ်။ဒီဖြစ်ပျက်ကြောင့် American ဘက်က Huawei နဲ့ပတ်သက်ပြီးသတိပေးမှုတွေထပ်ရှိလာနေတဲ့အကြောင်း VOA ရဲ့ American နိုင်ငံခြားရေးဝန်ကြီးဌာနက Night Ching ရဲ့သတင်းကိုကိုကျော်အောင်လင်းကပြောပြပါမယ်ရှင်
။ဗြိတိန်နိုင်ငံကကမ္ဘာအင်တာနက်အမြန်ဆုံး 5G ကွန်ရက်စနစ်တုံးဆွဲမှုမှာတရုတ်ကုမ္ပဏီ Huawei ကိုပါဝင်ခွင့်ပြုရေးရှုပ်ဝဲဆုံးဖြတ်ချက်ကိုပြင်ပကိုပေါက်ကြားအောင်လုပ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီး Kevin Williamson ကိုဗြိတိန်ဆိုရကအပြစ်ဖို့ပြီးတော့ယာရုကနေပြီးတော့ဖယ်ရှားလိုက်တာပါ။ Huawei ကုမ္ပဏီနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်မဲ့ရိုက်ခတ်မှုတွေကို American ဘက်ကအကြိမ်ကြိမ်သတိပေးနေတဲ့ကြားကဗြိတိန်ဟာ Huawei နဲ့ဆက်ပြီးတော့လှုပ်လာခဲ့တာလို့အမေရိကန်ပူရဲကာကွယ်ရေးဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth ကအမေရိကန်အောက်လွှတ်တော်မှပေါ်ထူးနေတုန်းကပြောခဲ့ပါတယ
် If we're not mutually assured that that network is secure and we can exchange information
ဒီ 5G ကွန်ရက်ဟာလုံခြုံစည်းဟရာမှုရှိမရှိကျွန်တော်အချင်းချင်းသတင်းအချက်အလက်တွေကိုစိတ်ချလက်ချဖလှယ်လို့ရမရဆိုတာကိုကျွန်တော်အကြာအပြန်လှန်ဖေကြအောင်မလုပ်ဘူးဆိုရင်ကျွန်တော်မဟာမိတ်ဖြစ်မှုအတွက်အဟန့်အတာဖြစ်လာပါလိမ့်မယ်အရင်တုန်းကလိုသတင်းဖလှယ်မှုတွေကိုလွတ်လွတ်လပ်လပ်လဲလုပ်နိုင်တော့မှာမဟုတ်ပါဘူး
။ Huawei ကုမ္ပဏီရဲ့ 5G internet စနစ်သစ်နည်းပညာကိုသုံးဆွဲနေတဲ့ဥရောပနိုင်ငံတော်တော်များများထဲမှာဗြိတိန်လည်းပါဝင်ပါတယ်။ American လွှတ်တော်အမတ်တွေကြားမှာတော့ Huawei ရဲ့နည်းပညာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။ American ထက်လွှတ်တော်လက်နက်ရေးယာဝန်ဆောင်မှုကော်မတီဝင်တစ်ဦးဖြစ်တဲ့ Republican အမတ် Dan Sullivan ကလည်း Huawei နည်းပညာတွေကိုတန်လျာရှိတယ်လို့ဆိုပါတယ်
We don't want a 5G network that ultimately is controlled by the Communist Party of China.
The Communist Party ကထိန်းချုပ်ထားတဲ့ 5G ကွန်ရက်စနစ်ကိုကျွန်တော်တို့လုံးဝမလိုချင်ပါဘူး။ဒီအချက်ကိုကျွန်တော်တို့သတိရှိနေသင့်တယ်လို့ထင်ပါတယ
်။ 5G internet ကွန်ရက်စနစ်တွေဟာကမ္ဘာဆက်သွယ်ရေးလောကမှာထူးခြားတဲ့ပြောင်းလဲမှုတစ်ရပ်ဖြစ်ပါတယ်။ဒီ 5G ဆက်သွယ်ရေးစနစ်ထဲကတရုတ်နည်းပညာပစ္စည်းတွေမပါဘဲ ဒီစနစ်ကိုတုံးဆွဲမယ်ဆိုရင်ဈေးကအဆမတန်မြင့်သွားပါလိမ့်မယ်အဲ့လိုမဟုတ်ရင်တော့တရုတ်ရဲ့နည်းပညာဆိုင်ရာအခြေခံပစ္စည်းတချို့ကိုပဲတုံးဆွဲဖို့တခြားနိုင်ငံတွေနဲ့ညှိနှိုင်းလို့ဖြစ်နိုင်တဲ့လမ်းကြောင်းတော့ရှိပါတယ်ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ဒီလိုညှိနှိုင်းရေးလမ်းကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေမရှိပါဘူးဟွာဝေးရဲ့နည်းပညာတွေဟာအစိုးရတွေနဲ့နိုင်ငံတွေရဲ့သတင်းချက်လက်တွေကိုတချို့လုတ်ပြီးတော့ခိုးယူတုံးဆွဲလိုက်မယ်ဆိုတဲ့တန်တရားနဲ့ဆွဆွဲချက်တွေရှိနေပြီးအမေရိကန်ဘက်ကလည်းဒီကုမ္ပဏီရဲ့နည်းပညာတွေကိုမသုံးဖို့ဗြိတိန်ပါဝင်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုသတိပေးတိုက်တွန်းနေခဲ့တာပါဝါဝေဘက်ကတော့ဒီလိုမျိုးတရှိုးလုံးမှုရှိနိုင်တယ်ဆိုတာဟာမဟုတ်မှန်ဘူးလို့ညင်းထားပါတယ်ဗိုလ်ထုနေတုန်းကယာဒူးကနေဖယ်ရှားခံရတဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဂေဗင်ဝီလျံဆန်ရဲ့နေရာကိုနိုင်ငံကဖွံ့ဖြိုးတိုးတက်ရေးစီစဉ်တဲ့ဗြိတိန်နိုင်ငံသားဝန်ကြီးဌာနမှတာဝန်ထမ်းဆောင်ခဲ့တဲ့ဖန်နီမော့ဒတ်နဲ့အစားထိုးခဲ့ပါတယ
်ကိုကျော်အောင်လင်ပါရှင်အခုဆက်ပြီးတော့အိန္ဒိယရွေးကောက်ပွဲနဲ့လူငယ်တွေရဲ့မျှော်မှန်းချက်အကြောင်းကိုနားဆင်ကြကြအောင်ပါရှင်လာမယ့်မေလ19ရက်နေ့မှာပြီးဆုံးမဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်85သန်းရှိပါတယ်။ဒီရွေးကောက်ပွဲကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီနဲ့အတိုက်အခံကွန်ဂရက်ပါတီတို့ကြားအကြိတ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ VOA သတင်းတောက်အန်ဂျနာပစရီချာကနိုင်ငံတွင်းကထိတ်တန့်တက္ကသိုလ်တွေကိုတွားရောက်ပြီးရွေးကောက်ပွဲအပေါ်လူငယ်တွေရဲ့မျှော်လင့်ချက်တွေကိုမေးမြန်းခဲ့တာကိုပြောပြပေးပါမယ်ရှင်။အိန္ဒိယမှာအထွေထွေရွေးကောက်ပွဲကာလအတွင်းဒေလီတက္ကသိုလ်ကဘွဲချူကျောင်းသားတွေဟာအတန်းတွေပြီးရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြပါတယ်။ဒီရွေးကောက်ပွဲကနေသူတို့ဘာတွေမျှော်လင့်ထားကြပါသလဲ။တက္ကသိုလ်ကျောင်းသားတဦးဖြစ်တဲ့ဖူရဗာပါရာရှာက
We need jobs, we need safety, we need basic necessities.We need socially quality.
ကျမတို့အလုပ်ကိုင်းတွေလိုပါတယ်။လုံခြုံမှုအခြေခံလိုအပ်ချက်တွေနဲ့ကြားမှတန်းတူညီမျှရေးစတာတွေလိုချင်ပါတယ်။အခုထိရှိနေသေးတဲ့ဇက်အနှိတ်မြင့်ခွဲတာတွေကိုလည်းတိုက်ဖြတ်ဖို့လုပ်ရပါမယ်။ကျမတို့လိုနေတာအလုံးစုံတိုးတက်ရေးပါ
။လက်ရှိဝန်ကြီးချုပ်နရင်ဒရာမူရီကလွန်ခဲ့တဲ့၅နှစ်ကသူတို့ကိုဂရုတွေပေးခဲ့ပေမဲ့ဖြစ်မလာသေးတဲ့အပေါ်လူမှုဘဝတိုးတက်ရေးစင်တာကညွှန်ကြားရေးမှူးစံကြီးကူမကအခုလိုပြောပါတယ်။
What happened in 2014 the turnout of young voter went up very high
2014 ခုနှစ်ကဖြစ်ခဲ့တာကလူငယ်မဲဆန္ဒရှင်တွေတိတ်များတဲ့အတွက်သူတို့မဲတွေကရွေးကောက်ပွဲရလတ်ကိုကြီးကြီးမားမားပြောင်းလဲသွားစေခဲ့တာပါ
အိန္ဒိယမှာစီးပွားရေးတိုးတက်နေပြီမဲ့အလုပ်လက်မဲ့ဥယျာဉ်က900ခန့်နှုန်းအထိမြင့်တက်နေတာပါဘွဲရအလုပ်လက်မဲ့တွေကြားအလုပ်ကင်ရှာမရတာတွေကိုတွေးနေကြရတာကလည်းတက္ကသိုလ်ကျောင်းသားတွေအတွက်ရှည်ရည်စိုးရိမ်စရာဖြစ်နေပါတယ်လို့ဒီလီတက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေသူPriyash Negi ကပြောပါတယ
် What's the point of you studying in a good college and then going abroad to study abroad to pursue your job you should stay in India and
လူရဘူးအတွက်တက္ကသိုလ်ကောင်းကောင်းတွေမှာသင်မှရမှာလားနိုင်ငံခြားမှာပညာသွားသင်ရမှာလားဒီမှာပဲလူငယ်တွေအတွက်အလုပ်ကင်တွေဖန်တီးပေးသင့်တာလေ
လိန်ဒူစုံမဲ့သူ LGBT တူဖြစ်တဲ့ပရာဂျာအာလာကလည်းမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီဆွဲပါတီကသာဆက်ပြီးအာဏာရနိုင်အောင်မယ်ဆိုရင်သူတို့အတွက်နေရာချင်းမြောင်းလာမှာကိုစိုးရိမ်နေပါတယ်
One major concern for me is how this will translate into the real world whether
I'll be able to handle လွတ်လွတ်လပ်လပ်ပေါ်ပြခွင့်ရမလားဒါမှမဟုတ်အမြဲပဲဖုံးကွယ်သွားမှာလားစစ်မှန်တဲ့ကဘာကြီးဆိုတာကိုသူတို့ဘလို့အတိတ်ပဲပြန်ဆိုမှလဲလို့ကျွန်မစိုးရိမ်မိပါတယ
်ဒီလိုဝေဖန်မှုတွေကြားမှာပဲအတိုက်ခံပါတီနဲ့ရှင်ရင်မော်ဒီကသူတို့လိုချင်တဲ့တိုးတက်မှုတွေကိုလှုပ်ဆောင်ပေးဖို့အသင့်တော်ဆုံးပဲလို့အကောင်းမြင်တဲ့သူတွေလည်းရှိပါတယ်လက်တလောကောက်ယူထားတဲ့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်မိုရီကအတိုက်အခံရာဟုဂန္ဒီထဲအနည်းငယ်အသာရနေပါတယ်ဒီရွေးကောက်ပွဲဟာအကြိတ်နဲ့ရှင်ပြန်ရမယ့်ပွဲလေးဖြစ်ပါတယ်မိုရီကသူ2014ခုနှစ်တုန်းကဂရုတွေအပေါ်အခုထိမဖြည့်ဆည်းပေးနိုင်သေးပါဘူးဒါပေမဲ့သူကပုံရိပ်ကောင်းရှိပြီးဆုံးဖြတ်ချက်ခိုင်မာတဲ့သူဖြစ်တယ်လို့ယူသားဖြောင့်မတ်သူတဦးလည်းဖြစ်တဲ့အတွက်ဒီအချက်ကကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယမှာမိုဒီနောက်တစ်ကြိမ်ပြန်ပြီးအုပ်ချုပ်နိုင်ဖို့ဆွဲဆောင်နိုင်တဲ့အချက်တခုဖြစ်လာမလားဆိုတာကတော့စိတ်ဝင်စားစရာပဲဖြစ်ပါရဲ့ရှင
်ဒေါက်တာရှင်များရှင်တမရော်ကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်စဲထားတာကိုနောက်ထပ်နှစ်လတသန်းတိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအပြစ်ခတ်ရက်စဲထားချိန်မှာရင်းကျန်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့၄လကြာအပြည့်ရချိန်မှာရင်းကျန်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်၂လသာတက်တန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့ပါဝင်ကျင်ထိန်သိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ချမ်းသာကျွေးဝါတဲ့ကမ္ဘာနိုင်ငံကြီးတွေဟာတန်ချိန်တန်းချီရှိတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုအရှိတောင်အာရှဒေသကိုတင်ပို့နေတာကြောင့်အဲ့ဒီဒေသနိုင်ငံတွေအတွက်ဆွန့်ပစ်ပစ္စည်းပြန်လည်အသုံးပြုနိုင်အောင်လှုပ်ဆောင်ရမှာဝန်ထုပ်ဝန်ပိုးဖြစ်နေပြီးပတ်ဝန်းကျင်ညဉ့်ဉန်းမှုပြဿနာကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြောင်းကို VOA သတင်းတောင် Henry Ridgeway ကတင်ပြထားပါတယ်။ဒီအကြောင်းကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကွာလာလမ်ပူးမြို့ပြင်ဘက်ကီလိုမီတာ50အကွာစီအုံးဆိုင်ခင်တစ်ခုရဲ့အလယ်မှာဆွန့်ပစ်ထားတဲ့ plastic တွေတောင်ပုံရပုံရှိနေပါတယ်။အဲဒီဆွန့်ပစ် plastic တွေတော်တော်များများဟာဥရောပနဲ့မြောက်အမေရိကကချမ်းသာတဲ့နိုင်ငံကြီးတွေစီကရောက်လာတာပါ။ဒေသခံတွေကတော့အဲဒီဒဏ်ကိုကောင်းကောင်းခံနေကြရပါတယ်။ဒီပြဿနာအကြောင်းဒေသခံလည်းဖြစ်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတဦးလည်းဖြစ်တဲ့ Poly Pan ကအခုလိုပြောပါတယ်။
They just dump the not recyclable plastic or the reject product and then they burn in the backyard of the diesel factory.
သူတို့တွေကပြန်သုံးလို့မရတဲ့ plastic တွေနဲ့အပယ်ခံထားရတဲ့ကုန်ပစ္စည်းကိုဒီမှာလာပစ်ထားကြတာလေ။နောက်တော့ဆက်ယုံနောက်ဖက်မှာမိရှို့ပစ်ကြတယ်။ဒါကြောင့်အဲ့ဒီအစိမ့်ငွေမိခိုးတွေကကျမတို့ကိုမကြမ်းမမာဖြစ်စေတာပေါ့။
ပြီးခဲ့တဲ့နှစ်ကစပြီးဆွန့်ပစ် plastic တွေတင်သွင်းတာကိုတရုတ်နိုင်ငံကပိတ်ပင်လိုက်လို့ကမ္ဘာစက်မှုလုပ်ငန်းတစ်ခုလုံးကိုဘယုတ်ဒုက္ခဖြစ်သွားစေပါတယ်။ချမ်းသာတဲ့နိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင် plastic ပြဿနာကိုပြည်ပနိုင်ငံတွေစီကိုပို့နေတယ်လို့ပြောပြီးပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ Greenpeace အဖွဲ့က Caitlin ကအခုလိုဆက်ပြီးပြောပါတယ
်။ Good collections facilities. But actually they like sending like half of their collected waste to other countries. Before the China ban they just
sent it to China. ပစ္စည်းတွေကိုတင်ဆက်ကင်တွင်နိုင်တဲ့ပစ္စည်းကိရိယာတွေကောင်းကောင်းရှိပါတယ်။ဒါပေမဲ့တဝက်လောက်ကိုသူတို့ကတခြားနိုင်ငံတွေကိုပို့နေတာတရုတ်နိုင်ငံကမပိတ်ပင်ခင်ကဒါတွေကိုပြန်သုံးနိုင်တဲ့ပစ္စည်းဖြစ်အောင်တရုတ်နိုင်ငံကိုပို့လိုက်ရုံပဲဒီပစ္စည်းတွေကိုမှန်မှန်ကန်ကန်ပြန်အသုံးပြုနိုင်အောင်လုပ်မလုပ်ဆိုတာကိုတော့သူတို့စက်မကြည့်တော့ဘူးအခုတရုတ်ကပိတ်လိုက်တော့တခြားနေရာအသစ်တွေကိုရှာရပြီလေ
Greenpeace အဖွဲ့ရဲ့အစည်းအဝေးခန်းစာကစွန့်ပစ်ပစ္စည်းတဝက်ကျော်တစ်နှစ်တန်သုံးတန်းလောက်ဟာမလေးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေစီကိုရောက်သွားကြတယ်လို့ပြောပါတယ် Greenpeace ကCaitlin ကပဲအခုလိုဆက်ပြောပြပါတယ်
။ They do not have the enough capacities for handling such a large amount of import foreign waste. So
ဒီနိုင်ငံတွေမှာဒီလောက်များပြတဲ့နိုင်ငံညာကဆွန့်ပစ်ပစ္စည်းသွင်းကုန်တွေကိုကင်တွယ်နိုင်တဲ့လုံလောက်တဲ့အရင်းအမြစ်တွေမရှိဘူးလေ။ဒါကြောင့်ဒါတွေကဒေသဆိုင်ရာပတ်ဝန်းကျင်ညှဉ်းနှံမှုတွေဖြစ်ပေါ်စေတာပေါ့
။ဒါကိုတုံ့ပြန်ဖို့အရှိတောင်အာရှနိုင်ငံတော်တော်များများကဆွန့်ပစ် plastic တင်သွင်းမှုကိုကန့်သတ်လာလို့ဒီအမိုက်တွေဟာနောက်ဆုံးမှာသွင်းကုန်စီမင်းစီကံရော့ရဲရာအိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရောက်သွားပါတော့တယ်။ဒီတစ်ပတ်ထဲမှာဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂညီလာခံတစ်ခုမှာတော့ဒီဆွန့်ပစ်ပစ္စည်းတင်ပို့သူနိုင်ငံတွေကလက်ခံမဲ့နိုင်ငံတွေစီကနေကြိုတင်ခွင့်ပြုချက်ရယူဖို့အကြောင်းဆွေးနွေးနေကြပါတယ်။အဲလီစနစ်ကိုကြိုတင်အကြောင်းကြားပြီးမှလက်ခံမှုစနစ်လို့ခေါ်ပါတယ်။ဒီပတ်ဝန်းကျင်ညဉ့်ညမ်းမှုဒဏ်ကိုလောလောလတ်လတ်ခံနေရတဲ့နိုင်ငံတွေအတွက်တော့အပြောင်းလဲကအချိန်တိုအတွင်းရောက်လာစရာတော့မမြင်သေးပါဘူးမလေးရှားဒေသခံပတ်ဝန်းကျင်ထိန်းသိမ်းရေးသမားဖွာလီဖန်းကအခုလိုဆက်ပြီးပြောပါတယ
် We are killing ourselves by using too many plastic we too depend on plastic please
ကျမတို့ဟာ plastic တွေဒလဟောသုံးပြီးကိုကိုကိုတေးအောင်လုပ်နေကြတာပါကျမတို့ plastic အပေါ်တိတ်မိခိုလွန်အားကြီးတယ်ကို့အမိုက်ကိုရှင်းကြပါဒီမှာလာမပုံကြပါနဲ့
တကယ်နောက်ဆုံးအဖြေကဆွန့်ပစ်ပစ္စည်းကိုဘယ်လိုပိုကောင်းအောင်ပြန်သုံးနိုင်မလဲဆိုတာမဟုတ်ပါဘူး။ပလတ်စတစ်သုံးဆွဲမှုနဲ့ထုတ်လုပ်မှုကိုတိတိတတ်တာရှော့ချတာဟာတကယ်အဖြေပါလို့ Greenpeace အဖွဲ့ကပြောထားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းသမားတွေသတင်းယူရမှာချင်းချောက်ခံရရာတွေကိုတိလက်ရောက်အကြမ်းဖက်ခံရရာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိဘူးလို့ PEN မြန်မာအဖွဲ့ရဲ့အစီရင်ခံစာကထောက်ပြထားပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေအသေးရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထောက်ပြထားပါတယ်။
ပြမြမအဖွဲ့ရဲ့ဒီအစီရင်ခံစာနဲ့ပတ်သက်လို့ကိုထဲအောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင
်။2018ခုနှစ်မေလကနေ2019ခုနှစ်အေပယ်လအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပြမြမအဖွဲ့ကသုံးသပ်စမ်းစစ်ထားတာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါ။သတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်။ရခိုင်ကြက်တဲ့သတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချိန်ချမှုတွေရှိခဲ့တယ်လို့သတင်းရယူရာမှာကိုတိလက်ရောက်အကြမ်းဖက်ခံရတာမျိုးဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထုတ်ပြန်လိုက်တဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်ဖို့ပံမြမာဥက္ကဋ္ဌဦးမျိုးမြင့်ငင်းကတိုက်တွန်းပါတယ
်။ဒီသုံးသပ်ချက်ကနောင်ရှေ့အလားအလာများအတွက်သူတပြက်ကျွန်တော်2020ရွေးကောက်ပွဲအတွက်ဆိုလို့ရှိရင်ဒီသုံးသပ်ချက်တွေမှာအခြေခံပြီးတော့အစိုးရအနေနဲ့ပြည်ထောင်လုပ်မှုတွေလုပ်အောင်မဖြစ်တဲ့အများကြီးတွေ့ပါတယ်။ဒီနေ့ဆိုရင်ကျွန်တော်တို့ဒေသမားတွေကထောင်နှကားပေါ်မှာလမ်းလျှောက်ပြီးတော့အလုပ်လုပ်နေရတာအားလုံးအသိပဲဖြစ်ပါတယ်။အမှုပေါင်းများစွာရင်ဆိုင်ကြရတယ်အဲ့ဒါကိုစင်စာလို့ရတယ်ဆက်စင်စာလို့ကြားရတယ်တရင်လောက်ကဘယ်လောက်ရှိတယ်တရင်ရရဘယ်လောက်ရှိတယ်အားလုံးကိုတိုင်းဖြစ်ပါတယ်ဆိုတော့ဒါတွေအတွက်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီစံနှုန်းကိုတိုင်းဖို့အတွက်ဒီထုတ်ပြန်ချက်တွေကိုတော့အစိုးရအနေနဲ့တင်မှတ်ပြုဖို့လိုလိမ့်မယ်အစိုးရအနေနဲ့ပြုပြင်ကြောင်းလေးလုပ်မယ်လို့လို့ကိုလိုအပ်လိမ့်မယ်ဆိုတာလည်းကျွန်တော်ပြောလိုပါတယ်ဒါမှမဟုတ်လည်းကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအဆင့်ကိုမြင့်စေချင်ပါတယ်ကျွန်တော်တို့နိုင်ငံရဲ့လူ့ဆိုင်ရာထုတ်ဖို့ပြောဆိုရင်အဆင့်ကိုမြင့်ချင်ပါတယ်
မြန်မာသတင်းသမားတွေသတင်းယူရာမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလှလှဝင်းက
ဒီတာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCMJ အနေနဲ့သတင်းသမားတွေကိုရိုက်ရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိရယ်ဗီဒီယိုမှတ်တမ်းလည်းရှိရယ်လူသက်သေလည်းရှိရယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချင်းချောင်းနေရယ်ကျမတို့ပေါ့နော်ဒီအနေနဲ့ပတ်သက်ပြီးတော့အကူအညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလဲတင်ခဲ့တယ်လူကိုယ်တိုင်လဲသွားပြောတာရှိတယ်ဒါပေမဲ့အခုချိန်ထိဘလို့မှအကြောင်းမပြန်တာပါရှင်ဒါတော့မှဟိုဘလို့ကပေါ့ဟာအကြောင်းပြန်လို့ရတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်လည်းရှိပါသေးတယ်ဟိုအစိုးရအနေနဲ့ဟောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျမတို့အကာအကွယ်ပေးတာမျိုးမရှိဘူးအရေးယူပေးတာမျိုးမရှိဘူးအာရှင်းရှင်းပြောရရင်အဖက်လုပ်ပြီးတော့စာမပြန်ဘူးပေါ့နော်ကျမတို့တိုင်ကြားမှုတွေပေါ့နော်ဒါကတော့ကျမတို့ကိုယ်တိုင်ညင်ခဲ့ရတဲ့ဟိုလက်ပြဿနာတွေပါရှင်ဟုတ်
သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေပြုရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွတ်ဝတ်ချက်ဥပဒေလိုသတင်းလွတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားရလို့ပံမြင်မှအစီရင်ခံစာမှာထောက်ပြထားပါတယ်နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှုတ်မှုမှလည်းရည်ရချက်ရှိရှိထောင်ချောက်စင်ဖမ်းခံရတဲ့ဥပဒေရပိုင်ခွင့်နေငင်းပယ်ခံရတဲ့ဆိုရဲဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်သတင်းမီဒီယာသမားတွေမကြကနအရေးယူခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66လို့ပုံမှန်တွေကိုရာဇဝတ်မှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အတရေဖြတ်မှုဥပဒေတရက်နဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပြန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ
ကိုထေအောင်ခန်းသတင်းပေးပို့ထားတာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာပြီးတော့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာပလက်ဝမြို့နယ်ကင်းတလင်းကျေးရွာသားခုမီချင်းတိုင်းရင်းသား54ဦးကိုသူတို့သဘောဆန္ဒမပါဘဲရခိုင်လက်နက်ကင်တပ်ဖွဲ့ AA ကပြီးခဲ့တဲ့ February လ2ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုခေါ်ဆောင်သွားတဲ့အပေါ်မှာ
သူကဖက်ကလေရင်နဲ့ပြစ်တယ်ဗျာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့သဘောမှရှိတယ်။သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေသူတို့နဲ့လိုက်သွားတယ်လို့ပြောတဲ့ AA ထုတ်ပြန်တာအဲ့ဒါမှားတယ်လေ
ခုမီချင်းမျိုးနွယ်စုများရေးရပေါင်းဆက်ညီနိုင်ရေးကောင်စီ KACC ညီနိုင်ရေးမှူးဦးစောများပြောသွားတာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကလူဦးရေ300,000လောက်ခိုးလုံနေထိုင်နေတဲ့ဒုက္ခသည်စခန်းတွေမှာအဲ့ဒီကဒုက္ခသည်တွေကို TBBC ကစာနယ်ရိတ်ခါတွေဝယ်ပေးတဲ့အစီအစဉ်ကနေလူတဦးချင်းအလိုက်ဈေးဝယ်စားသုံးနိုင်ဖို့အတွက်ဖူကတ်လေးတွေလုပ်ပေးလိုက်ပါတယ်။အခုဆိုရင်ဒုက္ခသည်စခန်းတွေအားလုံးမှာဒီစနစ်ကိုကျင့်သုံးနေတာအဆင်ပြေနေပြီဖြစ်တဲ့အကြောင်းဒုက္ခသည်ကော်မတီကပြောပါတယ်။မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာခိုးလုံနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေတဲကဒုက္ခသည်တွေနဲ့ပတ်သက်လို့စာနယ်ရိတ်ခါပေးဝေနေတဲ့အစီအစဉ်ကနေဖူကတ်လို့ခေါ်တဲ့အစားအသောက်ကိုမိမိဘာသာစိတ်ကြိုက်ဝယ်ယူလို့ရတဲ့ကတ်လေးတွေကိုစီစဉ်ပေးလိုက်တာကြောင့်ပို့ပြီးတော့အဆင်ပြေမှုတွေရှိသွားတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ဖူကတ်ကိုပေးလိုက်တယ်လေ။အဲဖူကတ်ပြီးတော့ဒီဆိုင်မှာပဲသွားဝယ်ရလာတယ်။ဟုတ်ကဲ့သူသမထားတဲ့ဆိုင်ပဲ။မြန်မာလောက်သူတို့တွေ့တော့သူတို့ပြောတာတော့ဘူးတော့ရှိပြီလေ။ဘာလို့ဆိုရင်သူတို့ကစီရောဘယ်လောက်တလောက်ဘယ်လောက်ပြည့်နေကြတော့သူကပစာရင်နဲ့ဟာတာတခြားဟာတွေသူတို့ဝယ်လို့ရတာပေါ့။အ
ုံပြန်ဒုက္ခတဲ့စခန်းကဒုက္ခတဲ့တူဦးဖြစ်တဲ့ဦးတန်းထွန်းကတော့သူတို့မိသားစုမှာ၅ဦးရှိတာကြောင့်တလောက်ကိုစားနပ်ရိက္ခာ1,000ကျော်ဖို့ဝယ်လို့ရတဲ့အကြောင်းအဆင်ပြေမှုရှိတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်
။အဲဖိုကကအဆင်ပြေပိုအဆင်ပြေတယ်။တကယ်တော့ဒီဟာကဆန်လဲလောက်တယ်၊ဖြူလဲလောက်တယ်၊ငါးတက်တာလဲဝစားလို့လောက်တယ်မရှိဘူးခင်ဗျာဟိုကြိုက်တဲ့ဆိုင်ကိုဝယ်ဟုတ်ကဲ့အခုကကိုကြိုက်တာကြည့်လို့ရတယ်အဆင်ကြီးတယ
်အစားတော့ဝယ်ယူဖို့အတွက်အသက်၅နှစ်အောက်ကလေးငယ်တဦးကိုတော့တလစာ168ဘတ်ပေးပြီး၅နှစ်ကနေအသက်18နှစ်ထိအရွယ်တွေကိုတော့268ဘတ်ထိပေးပါတယ်အသက်အရွယ်ကြီးသူတွေကိုတော့225ဘတ်ပေးတာကြောင့်အိမ်တော်စုများတဲ့သူတွေဆိုရင်တော့တလကိုဘန်းငွေ1,000ကျော်လောက်ရရှိရလို့ဆိုပါတယ်စားတော့ဖို့ကတော့အရင်ကတည်းကစာရင်ရွေးချယ်ခွင့်နေရှိတာမို့ပို့ပြီးတော့အဆင်ပြေတယ်လို့လည်းပြောပြကြပါတယ်။ထိုင်းမြန်မာနယ်စပ်မှာစခန်း၉ခုရှိပြီးလူဦးရေ300,000ကျော်ခိုးလုံနေထိုင်နေကြပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုတော့ဒေါ်လလတန်းရဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနှားဆင်ကြအောင်ပါရှင
်။ဒီနေ့မြေတင်ပြမယ့် EDM အသုံးကတော့
Street smart.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက STREET street ကလမ်း SMART smart ကညံကောင်းတာထက်မြက်တာဆိုတော့ Squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။EDM ဆိုတဲ့တော့ဘိုက်ဒီဘေကနေစဉ်ဘဝတစ်လျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆူရမအရေးအခြေကိုသိတယ်မျက်နှာခဲခကောင်းနေအတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတော့ကတော့အမေရိကန်စကားပြောမှာအတုံးများနေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လေမျိုးရဲသွားတာလာတာလေလေပေပေရှိတဲ့လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today He is street smart and knows how to get along with people.
Tony ha digri gba ji ma ba rue phit pye ni de su da ko de ke be ato le na le tha tu ba. Lu rue ne le tit aw paung dat de a kin pa tu tu le phit ba de lo a de be ya ba de. U ma ko naw ta khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
A kin ba tu lu ye le tu twat la dat tu so yin idiom a thong ne be lu pyo mle.
Street smart.
Lu pyo lu ya ba de. A da ga ro di ni mne twe tin pya ke de idiom a thong me phit ba de.
တော်လလတန်းစီစဉ်တင်ဆက်ပေးထားတာပါရှင်အခုထုတ်လွှင့်ပေးမယ့်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကလေးငယ်တန်တက်ချိုတက်မှုအကြောင်းကိုကလေးအထူးကုနယ်စေတက်ကတို့တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှုပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်
โอเคကလေးသူခုဆရာဝန်ကြီးနဲ့ပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာတန်တက်ချို့တဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းကျွန်တော်လုပ်ထားတဲ့သုတေသနတွေရတော့လေကလေးငယ်တွေမှာဟိုဥဝင်ဆောင်မျိုးသမီးမှာတန်တက်ချို့တဲ့အနေအထားတော်တော်လေးများပါတယ်ဒီမှာကလေးတွေက20ရာအနုနောက်ပေါ့နော်ကျွန်တော်တိကျသိကြတော့မရှိဘူးနော်ကျွန်တော်လည်းတော်တော်များများတွေ့နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီတန်တက်ချို့တဲ့တာဘာကြောင့်အဓိကဖြစ်နေရလဲဆရာကြီး
တန်တက်ကဘယ်လိုလဲဆိုလို့ရှိရင်ဒီမိခင်တို့မှာပါတော့ပါတယ်ဒါပေမဲ့အများကြီးမပါဘောနော်ဒါပြောကြလို့ရှင်ဒီခန္ဓာကိုယ်မှာဒီတန်တက်ကလိုအပ်ချက်ကတော်တော်လေးရှိတယ်သူတွေဝေကသာဝေပြီးပထမ6လပေါ့နော်အဲ့မှာဆိုရင်5လောက်ကြီးထွားတယ်ဒီနေ့မှာဆိုရင်ဝေကသာလည်း3လောက်ကြီးထွားတယ်တော့9နှစ်လောက်ထိရဒီတော်တော်လေးကြီးထွားမှုတော့မြင်ရတယ်ပေါ့နော်အဲ့တော့တာမန်ဒီဓာတ်ရဲ့ပေါ့နော်လူစားစီစားတော့ဒီစားနေတောင်မှတဲ့ဒီတန်တက်ကိုဆပ်လီမန့်ပေါ့နော်ဆက်ဆောင်မိပေးတာလုပ်တင်နေပေါ့နော်အဲ့ဒါပထမ6လမှာတော့မိခင်တို့တမျိုးတည်းတိုင်တော်တော်လေးလုံလောက်တယ်။6လနောက်ပိုင်းဒီလိုအပ်ချက်တွေရှိလာတဲ့ခါမှာတန်တက်ချုပ်တဲ့မှုရှိလာတယ်။ဒါအောင်တန်တက်ကိုတွဲပြီးပေးဖို့လိုပါတယ်ဆိုရဲသတိသမားတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီတန်တက်ကိုပြေဝအောင်မဖြည့်ပေးနိုင်ရင်ဆိုတော့ကဒီတန်တက်ချုပ်တဲ့မှုဆရာကြီး။ဆိုးကျိုးတွေကဘာတွေဖြစ်လာလဲဆရာ
။တန်တက်ချုပ်တဲ့တော့သူရနေပေါ့နော်။သူရနေကြခင်တော့ကလေးရသိပ်ပလန်းချမ်းသာလို့လုံးကုန်မြန်တာတို့နော်ဖြူပါဖြူဖြစ်တာတို့ဒါတွေရှိနေပုံမျိုးမှုကိုနောက်ပိုင်းထိခိုက်တာပေါ့နော်ဒါတွေဖြစ်နေတယ်နောက်တစ်ခုကတန်တက်ကကလေးမှာအဓိကအရေးကြီးတာပါလဲဆိုရင်သူတွေကညံကောင်းတဲ့ဆေးပေါ့နော်တိတ်လို့ခြင်းညာအဲ့တော့တန်တက်ချုပ်တဲ့အခါကျတော့ရှင်ညံမကောင်းမှုပေါ့နော်ညံရီကိုရော့စီတယ်ပေါ့ဟိုလူကအဓိကတော့ညံရီကတော့ဒီမိဘမျိုးရိုးရဲ့ညံရီနဲ့ပိုးရဆိုင်တယ်ဒီပတ်ဝန်းကျင်ကမှတ်မှုတဲ့ချက်လက်ထင်မှာတော့ဒီကန္နာချုပ်တဲ့ခြင်းဒီလည်းအချက်ပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီကလေးငယ်တွေရဲ့ဒီညံရီရောဖွံ့ဖြိုးမှုရောပါထိခိုက်နေတဲ့အတွက်အခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဆိုရင်ဆရာကြီးဘာတွေလုပ်ဖို့လိုလဲ
ဆိုတော့တန်တက်ကိုဖြည့်ဆည်းပေးခြင်းဒီညံရီကိုကောင်းစေတဲ့အချက်ဖြစ်တယ်တန်တက်ကိုဘယ်သူတွေအစဖြည့်ဆည်းရမလဲဆိုရင်ကိုဝင်ဆောင်မိခင်တွေဥမာကိုဝင်ဆောင်မိခင်တွေမှာလည်းတန်တက်ချုပ်တဲ့မှုနှုန်းကညံများပါတယ်ဒါမှမဟုတ်တန်တက်ကိုဖြည့်ဆည်းပေးရမယ်တန်တက်ကိုတန်တက်ပါတဲ့ဆေးပြားတွေပေါ့နော်ဒီ UNICEF တို့ကတော့ထုတ်တဲ့ Federal South Bay တို့ကတော့ရှိပါတယ်။ဒီလိုရန်စည်းကြီးမှမဟုတ်ပါဘူး။နော်တန်တက်ပါတဲ့ဆေးအရမ်းမျိုးကဒီကိုဝင်ဆောင်မိခင်ချိန်မှာရောမျိုးတိုက်မိခင်ချိန်မှာရောထောက်နေရမယ်။အဲ့တော့မိခင်မှာပြေဝါမှာကလေးမှာပြေဝါတာတော့မှကလေးမှာလည်းထပ်ပြီးတော့တောက်ဖို့လုပ်နေတာပါပဲ။နောက်တန်တက်ပြေဝါတဲ့စားတော့ပေါ့နော်ဆိုတော့စားတော့ပြီးချောင်းနေလို့မရဘူး။တန်တက်ကိုဒီစိမ်းအောင်ရှိတဲ့ဒီရွက်ဒီဒီနန်နေမှာလည်းရှိတယ်နေအောင်ရှိတဲ့အသားတွေမှရှိတယ်အသေးမြစ်တို့အောင်ဆိုလို့ရှိရင်တန်တက်ကျွေးသွားတယ်ပေါ့ဒါမြေဒီအသားတို့အသေးမြစ်တို့အောင်ကုန်ကြစိတ်ကတော်တော်များတော့ပေါ့ဒီမှာဆင်းရောင်ရှိတဲ့ရင်းနှီးတွေနော်တန်တော်တွေလည်းတန်တက်ရှိပါစားတော့ကိုတော့စုံနေပြေးအောင်စားဖို့လိုပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုကာကွယ်နိုင်မှုအတွက်မိခင်တွေကနေစပြီးတော့တန်တက်ပါတဲ့ဆေးတွေနဲ့တန်တက်ကျွေးသွားတဲ့စားတော့တွေစားပေးဖို့လိုတာအပြင်ကလေးငယ်တွေအတွက်လည်းအလားတူလုပ်ပေးဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့ဒီမိန်းကလေးမှာပေါ့ဒီဘဝဝင်ရစားပြီးတော့လာတဲ့သွေးဆုံးချမှုအရှိနေလေအဲမှာဓမ္မတာလာတဲ့အခါဆိုသွေးရဆုံးချတာပေါ့အဲကြောင့်မိန်းကလေးမှလည်းတန်တက်ကချွတ်တယ်တာရှိတယ်အဲတန်တက်ကိုတွဲပြီးတော့ဒီစားအတော့တွေမဟုတ်ဘဲနဲ့ဒီဆေးဝါးအနေနဲ့တောက်တယ်နဲ့ကျွန်တော်ကလေးတွေလည်းကျွန်တော်ကတန်တက်ပါတဲ့အားစီကိုပို့ပေးပါတယ်နောက်တစ်ခု ပါလို့ရှိရင်လည်းတန်တတ်ပါတဲ့အားစီနဲ့တွေ့ပြီးလေးရှိပါ
ဟုတ်ကဲ့ဆရာကြီးဒီအားစီတွေကိုတောက်တဲ့နေမှာဘလို့ဆေးမျိုးတွေရဆရာကြီးပိုထိရောက်တယ်လဲဆရာကြီးကလေးငယ်တွေ
ဒီကလေးကစုံလင်ပြီးသွားတဲ့အားရောက်စားနေရင်တော့ဘယ်လိုများဗီတာမင်တွေတတ်ထူတတ်တယ်ရတယ်ပေါ့နောက်ကနုံမုံတောက်တဲ့ကလေးပေါ့နုံမုံကိုကျွန်တော်အပိရာလို့မဟုတ်နုံမုံဆိုတာချုပ်ဗီတာမင်တွေတန်တတ်နဲ့ပေါင်းထည့်ထားတယ်ဒါပေမဲ့မိခင်လို့မှာတော့တန်တတ်တော်တင်ပါပါတယ်ဒါပေမဲ့လည်းလုံလောက်အောင်တော့မပါဘူးကကလေးမှာတော့သာမန်စားတော့စားနေတောင်မှတန်တက်ကိုဖြည့်ဆည်းပေးတာကို9နှစ်လောက်ထိရလုပ်တင်တယ်လူတိုင်းကိုလုပ်တင်တယ်တော့ကျွန်တော်တို့ပေးပါတယ်နောက်တနည်းကတန်တက်ကိုခုဆိုလို့ချင်းဒီအာဖြည့်ဆန်ပေါ့နော်အာဖြည့်ဆန်ဆိုလို့ချင်းတန်တက်ပါတယ်ဖြည့်ထားတယ်ပေါ့ဒါမျိုးလေးတွေလုပ်ဖို့ကောင်းတယ်နောက်တော့ရင်းချိုးနိုင်ငံမှာဆိုစပရင်ကာခေါ်တာပေါ့နော်ဒီဗီတာမင်နဲ့သတ္တုဓာတ်တွေကိုသမင်းပေါ်မှာဖြူပေးလိုက်တယ်အရသာလည်းမပြတ်ဘူးပေါ့နော်အဲလိုလည်းခုထုတ်နေတဲ့ဆေးတွေရှိပါတယ်အဲ့မင်းကြွေးလို့ရှိရင်တော့ပို့ပြီးတော့တန်တက်လည်းရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီတန်တက်ချို့တဲ့တာဖြစ်မဖြစ်ကိုသတိထားမိနိုင်ဖို့လက္ခဏာတွေမှာဆရာကုဏတွေဖြူပတ်ဖြူရောဖြစ်တာတို့နောက်ဒီမလန်းမဆန်းဖြစ်တာပေါ့နော်အဲ့ဒါအပြင်ရောတခြားလက္ခဏာတွေရှိသေးလားဆရာကြီ
းဆရာရက်ကတော့ဒီတန်တက်ချို့တဲ့တွေရနေပေါ့ကွာတွေရနေလို့ရှိရင်တော့မျက်ကွန်လန်းကြည့်လိုက်ဖြူနေပေါ့ဖြူပတ်ဖြူရောဖြစ်မယ်ဆရာကမနေဘဲနဲ့ဖြူပတ်ဖြူရောဖြစ်မယ်လက်ပွားတွေရှင်ကြည်လိုင်ကိုလက်ပွားနဲ့ရှင်ကြည်လိုင်ဆိုတာခြုံနေတယ်လူပြင်းဒီလက္ခဏာမြင်ကြောင်းနေရမှာပါခြုံနေတာပေါ့နော်အဲ့နေရာတွေတကယ်တော့နေဖို့ကောင်းတယ်ကျန်တာကတော့ဒီအသားရေဖြူပတ်ဖြူရဖြစ်တယ်ပေါ့နော်အဲ့ရင်တုံနဲ့မောတယ်ဒါဖြစ်တတ်တယ်တခါကြလေဒီကိုဝဲဆောင်ရယ်အထူးကင်ကလေးများများမွေးဦးတဲ့မျိုးသမီးတွေဆိုရင်တန်တဲ့ချွတ်တယ်လို့ရှင်သူရနဲ့ညင်ခုံတော့ပေါ့ရင်တုံနဲ့မောတယ်ပြန်ပအောင်လေအဲ့ဒါဒီဖြစ်နေပါတယ်ကလေးလေးမှလည်းကျွန်တော်အတားတော့မြဲကြည့်ပါတယ်။နောက်တန်တက်တာတော့ဒီသွေးစစ်ကြည့်ဟီမိုဂလိုဘင်နဲ့တော့ပေါ့နော်။အဲနဲတဲ့ပြင်ဒီတန်တက်မှချုပ်တဲ့လက္ခဏာလေးသွေးမှန်ပြားမှကြည့်လို့ရတယ်။နောက်တစ်ခုကတန်တက်ကိုတိုင်းကြည့်လို့ရပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီလက္ခဏာလေးပြလာပြီးတော့ဟိုတိုင်းတာစစ်စစ်လို့လည်းရပြီဆိုရင်တော့ကုသမှုအနေထားမှာရောဘာတွေလုပ်ပေးနိုင်လဲဆရာကြီး
။ကုသမှုမှာတော့ကျွန်တော်ကခုနကပြောတဲ့အစာအရလည်းသင်ကြားပေးရပါပေါ့နော်။ဆရာကြီးလည်းဒီအသီးနဲ့အစိမ့်တွေပါဆိုကလေးတွေမကျေးပေါ့နော်။မအားတော့လေဒီတိုင်းတော့ကျေလို့မရဘူးလား။ကျင်းမြက်လောက်ချက်ပြုတ်ပြီးတော့ကျွေးရတာပေါ့နော်။ဒါကအသားလိုပဲလို့တဲမြစ်တို့ကတော့ဖြစ်နိုင်တန်းနိုင်စားစီခြင်းနဲ့တန်တက်စားတဲ့အားစီးတွေပေါ့နော်။အဲ့ဒါတွေကိုလည်းတိုက်ဖို့ကောင်းပါတယ်။တော်တော်များများရှိပါ။နံပါတ်တစ်ခုတော့ကြည့်တာပေါ့နော်။တန်တက်ပါတဲ့အားစီးတွေကနည်းနည်းဝင်းချုပ်တတ်တယ်။တော့အားတွေမှနည်းနည်းညိုတဲ့ပြဿနာရှိတတ်တယ်။တချို့တန်တက်မှလည်းဒီမျိုးစားမျိုးစုံရှိပါ။တချို့ကလည်းဘယ်မှချက်ဘူးလို့ပြောတယ်ပေါ့နော်အဲကျွန်တော်ကတခါကြီးအဲ့လိုမျိုးရွေးချယ်ပြီးပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရကြနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်မောင်ဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ် VOA American အသံရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့ဓာတ်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်စစ်ဆောင်တွေကိုထောက်ပံ့ဖို့နဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်ဖကံမျိုးနဲ့နွန်ကန်တူပောက်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ကုမ္ပဏီဝန်ထမ်းတွေကိုရောကြီးငွေတွေပေးအပ်ခဲ့တဲ့ဆိုတာနဲ့ပလဝမျိုးနယ်ကခူမီချင်းတိုင်းသား50ကျော်ကိုရခိုင်တပ်ဖွဲ့ AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားတယ်ဆိုပြီးခူမီအဖွဲ့ကထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရရမှာပါရှင
်ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကအစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်တန်တွဲမြို့တိန်ကုန်းဘုံတော်ကြီးကျောင်းမှာဧပြီလ28ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီမြို့နယ်ပေါင်းစုံအထွေထွေအစည်းအဝေးအပြီးမှာအခုလိုကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာပါဒါအပြင်စစ်ဘေးဒုက္ခတွေတွေအတွက်အလူငွေကောက်ခံတာနဲ့တွားရောက်လူဒဏ်နာတွေကိုအစိုးရကပိတ်ပင်နေတာတွေကိုရှုတ်ချပြီးရှင်းဟောင်းမင်းနစ်တွေထိခိုက်ပျက်စီးမှုမရှိဖို့အတွက်ဂျနီဗာကွန်ဗင်းရှင်းနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့ရခိုင်ပြည်အတွင်းပြည်မဲ့ပြည်သူတွေကိုလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အတွက်လူခွင့်ရေးအဖွဲ့တွေအနေနဲ့သက်ဆိုင်သူတွေကိုတိုက်တွန်းပေးဖို့လဲကြေညာချက်မှာဖော်ပြထားပါတယ်အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားလေးလာကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေလေးတောင်းကျော်ရှိနေပြီးသူတို့အတွက်တောက်သုံးရည်အပါဝင်အစားအသောက်ဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ
်ကချင်းပြည်နယ်ဖားကားမြို့နယ်မုံဝမ်းကလေးနယ်မြေတွင်နုံကန်ကျူပောင်းမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုတပ်ဆိုင်ရာကုမ္ပဏီတီးတီးကနေရော်ကျင်းဝင်တယောက်ကို3300ကျပ်စီရုပ်ပြီးခဲ့တယ်လို့ဒေသခံတွေနဲ့ဖားကားခြေစားအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်ဧပြီလ22ရက်နေ့ကအဆိုပါနွန်ကန်ချိုးပေါမှုကြောင့်ကုမ္ပဏီဝန်ထမ်း54ဦးပါဝင်အနီးနားမှာလွတ်လွတ်ကင်နေသူဥယေ100နီးပါးပျောက်ဆုံးခဲ့တယ်လို့ဖကချေဆိုင် Greenland တဘာဝထိန်းသိမ်းရေးဖွဲ့ကတာဝန်ခံကိုနောင်လတ်ကဆိုပါတယ်မော်ဝမ်းကလေးနယ်မြေတွင်နွန်ကန်ချိုးပေါခဲ့ခြင်းကြောင့်တေဆုံးသွားတဲ့သူတွေထဲမှာရုပ်အလောင်း9လောင်းကသာရှာဖွေတွေ့ရှိခဲ့ပြီးရန်ရှိတဲ့တေဆုံးသူရုပ်အလောင်းတွေဆက်လက်ရှာဖွေဖို့အခက်အခဲရှိနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေကိုဧပြီလ25ရက်နေ့ကရပ်တန့်လိုက်ပြီးဖြစ်ပါတယ်ဖားကားမြို့နယ်တွင်မှာ2019ခုနှစ်မှာမြေပြိုမှု3ကြိမ်ဖြစ်ပွားခဲ့ပြီးအခုဖြစ်စဉ်ဟာလူသေပျောက်ထိခိုက်များဆုံးလည်းဖြစ်ပါတယ
်။ရှမ်းပြည်တောင်ပိုင်းရပခတိုင်းယုံဆိုင်ရာတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူတက်မှုမှာပါဝင်ပတ်သက်ဖွယ်မတင်ကသူကိုကြောက်မဲမြို့နယ်မှာဖမ်းဆီးခဲ့ပါတယ်။ဧပြီလ29ရက်နေ့မနက်ပိုင်းကလူတက်မှုတရခန်းလူတန်တရားရှိသူအသက်50အရွယ်အမျိုးသားတဦးကိုကြောက်မဲမြို့နယ်မှာရဲတွေဖမ်းဆီးရမိပြီးလက်ရှိမှာတော့တရခန်းနဲ့ပတ်သက်ဆက်နယ်သူတွေကိုစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်ဇော်ခင်မောင်ကပြောပါရယ်ဧပြီလ28ရက်ညတကောင်ရက်အချိန်မှာတောင်ကြီးမြို့ကန်တာရက်ွက်မှာရှိတဲ့မင်းဖြူနှကောင်တိုင်းရင်းစေးတိုက်ကအိမ်မှာအနုကျန်းစီးခံရပြီးကလေးငယ်အပါဝင်အိမ်ရှင်မိသားစု3ယောက်နဲ့အိမ်အကူ1ယောက်စုစုပေါင်း4ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ရွှေငွေလက်ဝတ်ရတနာတန်ဖိုးချက်သိန်းပေါင်း1500ကျော်ကိုပါတပြတိုက်ယူသွားခဲ့ပါရယ်
တနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်တွင်မွန်မြစ်တပါတီနဲ့ KNU တို့အငင်းပွားနေတဲ့နယ်မြေ area မှာမကြာခဏမိုင်းပေါက်ကွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ဘက်စည်းတွေသွေးဆုံညှိနှိုင်းဖြေရှာဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူးကြီးနေထို့ဦးကပြောပါရယ်ဧပြီလ23ရက်နေ့မှာအလဲစကန်းကြေးရွာဒေသခံမျိုးသမီးတို့မြေမြုပ်မိုင်းနေမိပြီးဘယ်ဘက်ခြေထောက်တန်ရာရရှိခဲ့ပါရယ်မိုင်းကိစ္စကိုဖြေရှင်းဖို့ပြည်နယ်စိုးရနဲ့စိုင်းစစ်ဌာနချုပ်တို့ပါဝင်လာနိုင်စေဖို့ကိုအမြန်ဆုံးညွှန်ကြားချက်ပေးနိုင်ဖို့အတွက်ပြီးခဲ့တဲ့မလက NRPCC မှာစာရေးသားပေးပို့ခဲ့တယ်လို့မွန်ပြည်ပြည်ပါတီဗဟုကော်မတီဝင်နန်းအောင်မငေးကပြောပါတယ်။2018ခုနှစ်အောက်တိုဘာလကနေဒီကနေ့ထိလက်ရှိရေပြည်မြို့နယ်လက်စကန်ကျေးရွာနီးတစ်ဝိုက်မှာမြေမြုပ်မိုင်း5ကျင်းပေါက်ကွက်ခဲ့ပြီးဒေသခံပြည်သူ9ဦးထက်မနည်းသံရရရှိခဲ့ပါတယ်။
ကရင်ပြည်နယ်တနောင်ကြီးမြို့နယ်ထဲမှာတောက်ရေခတ်တဲ့ရေအားရစစ်စီမံကိန်းပြန်လည်စတင်မှာကိုမလိုလားတဲ့အတွက်ဧပြီလ29ရက်နေ့ကစပကြီရွာသားတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီတပတ်အတွင်းလက်စစ်စွမ်းအင်ဝန်ကြီးဌာနရေအားမျက်စစ်အကောင့်ထဲပေါ်ရေဦးစီးဌာနကနေသ 到也卡得嘛，也一面等大爷龙岩上月坡时阵，西大将西门跟边来杀得嘛，所以比三那头坡那撇得路，乌上八弯度的乌撇得，十八几月大。So late dog up to a re, any near her, can you tink to name it to my shinny be? Let she attain my jiwa chowne, thou ye cut chowso and need thong my aquamaro, Ebrelana Sakoya nigger satimi, need to do uti on mamma dwalapo, can you dumb her net that ying naga, a main topian library? Thou ye cut chowmoma, thou ye cut then and net, ye are just a seaman gain the cool solo pool, a so ya ye. ये केनलिया ठाचे शिनेबी तो ये खाने का अब जिके नथाव सत्तों को निकलेगा लेपन नेबी पिपारे।
अकूत जनवरी को सलाद डेंसर पीड़ा मावा चंबी ने डाउमाई पलवाम यूने किंडलेन जेवागा कुमी चंटाइन द आजे जोगो रखाई लन्ना का इंटरपो एएगा तो सकन छाया बिंगलादेश ने जब को कोसं द्वारे सुबी कुमी चंबियों ने सुमिया ये या बांसे निना ये काउंसी केएसीसी का ब्योसु लाई पारे अरे बो ए टपे का गो बलोम्यू टोंग बियन ब्यो सु के बादले डी चाउने को कोरोबा का सुजी थाबी नाइगो इंगा टेंसर पीठा बारे
पलवा म्यू ने केंद्रलिन चेवा दा कुमी चिंताइन दा गासे ले उगु तुरो तो बोरा संधा मबावे जखाने ने कहीं तपे ये का ने पीके रे फे वाईला नये ने का बिंगलाटे नेजाबे को कोसां द्वाबी अकु चिंटी प्यामरो देवलो कुमी चिम्यू ने सुम्या ये या पांसा निनाई ये कांसी के एसीसी निनाई मु उसोम्या का प्यो बारे
आई दो ना चुया पका लीने चिदे जा चिदो आरा उस रोज आई दो आरा आका कोई युवरो खोगारे तो बोमा शिदे नारे पारो होगा तका किलो म्या रो गुले तुरुने लाई तो आरे लुगे
ego tru ye nangai ye iman chap no tru tai chin na tai da tapai kha ba da mae dilu ya ta de ko do phu dong mlo ba ne lo pyo chin na ja
ma cha thai khin yet pai ga a di 54 u the ga nu u ha thae pye lu myaw la bi jan shi de 52 u ga do e ta phwe ye khain se de lut ko lut kan pe ni ya de pyin a sa yi sa le ma law ma nga ne sa raung ni ya de lu u so mya ga su ba de da cha mo e ta phwe ni ne tin tin yua da 52 u ko a mya song lut pe bu a le ne taung su de so bi kacc ga april 28 ye ne yet swe ne ချက်ချက် ထုတ်ပြန်တာလည်းဖြစ်ပါတယ်ခုကိစ္စနောက်ပတ်သက်ပြီးတော့အေအေဖွဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကတော့အေအေနေနဲ့တိုက်ပွဲကြပိတ်မိတဲ့ရွာသားတွေကိုနေစာဘက်ကိုကယ်ထုတ်ခြင်းတာဖြစ်ပြီးဘ ᱹ ရုကမအတင်းကြခေါ်ဆောင်တာမျိုးမရှိဘူးလို့ပြောပါတယ်အဲ့ဒီလိုခေါ်သွားတာတော့မရှိဘူးကြအဲ့ဒီမှာကန်ဒလန်ဘက်ကနေတော့ဒီပြည်သူလူထုတွေအဲ့မှာဗမာစစ်တပ်ကလက်နေကြီးနဲ့ပြ
ဒီရဟိုလောက်အဲ့ဒီမှာဒီဗမာစစ်တပ်ရဲ့လက်နက်ကြီးတန်းကိုပခံနိုင်လို့သူတို့ဒီဆိုးထေးမှာပုံအောင်နေကြတဲ့လူတွေကိုလေဇာဖက်ကိုအရောက်ကျွန်တော်တို့အဲ့ဒီမှာခေထုတ်ပြလိုက်တာလို့ဆိုတော့အဲ့လူတွေကတော့အခုတည်းကလေဇာနားမှာစိတ်ကြတော့တယ
်အခုလက်ရှိမှာလဲခူမီချင်းတိုင်းသား52ဦးလူမျိုးရေးတွက်ချင်းလူမျိုးတိုင်းဝန်ကြားမှာလူမှုကွန်ရက်ဆံမျက်နှာကနေလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်ပြီးကြတဲ့ဧပြီလကုန်ပိုင်းကလည်းမြမတ်တမတော်စင်အားတထောင်ကချင်းမြင့်နယ်တောင်ပိုင်းမသူပြည်မြို့နယ်ကိုရောက်ရှိလာပြီးပလောဝမြို့နယ်ဘက်ကိုစင်အားတိုးချဲ့ထားပါတယ်အဲဒါကြောင့်မို့ဒေသခံပြည်သူတွေကစစ်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်
ဆက်ပြီးတော့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကသိန်းစည်းခံခဲ့ရတဲ့ဒေသခံတွေရဲ့လေယာဉ်မြေတွေကိုစစ်တပ်ကနေအသုံးမပြုရင်ပြန်လည်ဆွတ်လွတ်ပေးဖို့အမိန့်ထုတ်ပြန်ထားတာရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မှာတော့ကော့ဖ်ကွင်းတိုးချဲ့ဖို့ဆိုပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုတန်ချက်ကတက်ကနေသိမ်းဆီးခဲ့ပြီးသိမ်းဆီးမြေတွေကိုပြန်လည်မဆွတ်လွတ်ပေးသေးတဲ့အပြင်ကျန်နေတဲ့လေယာဉ်မြေတွေမှာအလုံးလုံးပို့သွားတဲ့လေသမားတွေကိုနှီးအမျိုးမျိုးနဲ့တားဆီးပိတ်ပင်နေတာတွေကြောင့်လေသမားတွေအခက်တွေ့နေကြရပါတယ်။ဒီအခြေအနေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
လာရှုံမြို့နယ်စနစ်အုပ်စုခေခမ်းရွာကရွာသားတွေဟာမိမိတို့လေယာဉ်မြေသွားဖို့လမ်းမှာတန်ချက်ကတက်ကမြောင်ကြီးတူးပြီးကာထားတာကြောင့်လေယာဉ်မြေသွားလာဖို့အခက်အခဲဖြစ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လေသမားတွေသွားရောက်တောင်းဆိုခဲ့ပေမဲ့အထက်အမိန့်ကြောင့်ဆိုပြီးတက်ကလေယာဉ်သွားလမ်းအတွက်မစီစဉ်ပေးတာကြောင့်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကရွာသားတွေစုပေါင်းပြီးလေယာဉ်သွားလမ်းအတွက်မြောင်းဖို့ခဲကြတာဖြစ်တယ်လို့ခေခမ်းရွာသားဇိုက်ခမ်းကရှမ်းပါတာနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့သွားလာရခဲ့လို့မြောင်းတွေပြန်ပေါ်ပေးဖို့သွားပြီးတောင်းစုလဲတက်ကညင်းခဲ့တယ်အဲ့ဒါကြောင့်ကျွန်တော်တို့ဧပြီလ19ရက်နေ့ကနောင်ခမ်းရွာသားတွေစုပြီးတော့မြေသွားဖို့တယ်အဲ့ဒီနေ့ကသူတို့လာကြည့်သေးတယ်ဘာမှတော့မပြောရဲဘူး20ရက်နေ့ကျမှလုံခြုံရေးစစ်သားအင်အားကြီးချပြီးတော့ဘက်ခူကားကြီးတွေနဲ့ရွာသားတွေပြန်ဖို့ထားတဲ့မြောင်းကိုပြန်သွားတူးတယ်သွားလာရေးအတွက်အရန်ခက်သွားတာပေါ့
အမတ်ခွန်3935တန်ချက်ကတိုက်ရင်ကနေ2005ခုနှစ်ကတည်းကတင်းစည်းလာတဲ့ဒီမြေယာတွေကိုဒေသခံလူထုကိုပြန်လည်ဆွန့်လွတ်ပေးဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လန်ခမ်က2018ဇွန်လ20ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်အမျိုးသားလွတ်တော်အထမပုံမှန်အစည်းအဝေးနဲ့ခရိုင်အစည်းအဝေးတွေမှာလည်းတင်ပြခဲ့ပြီးဖြစ်ပါတယ်။ခရိုင်မြေစစ်အနေနဲ့ပြန်လည်ဆွန့်လွတ်ဖို့ဆုံးဖြတ်ပေးပြီးဖြစ်ပေမဲ့ပြည်နယ်အဆင့်ကနေတပ်ပိုင်းကိုတင်ပြဖို့အခက်အခဲဖြစ်ဟန်တူကြောင်းစိုင်ဝမ်လန်ခမ်ကအခုလိုပြောပါတယ်။
ဒါကိုတက်ကတော့ဒါတို့ကစွန့်လွတ်နိုင်ခြင်းမရှိပါဘူးဆရာဖြင့်ပြောနေတယ်ပေါ့နော်ဒါအမှန်တော့ဒါပြည်သူကိုချစ်တဲ့တပ်မတော်ဆိုရင်ဒါပြည်သူတွေကိုငဲ့ညာတင်ပါတယ်ဒီလိုအခက်အခဲရှိနေတဲ့ပြည်သူတွေညံ့မြေတွေကိုလင်းမြန်စွာနဲ့ပြန်လဲစွန့်လွတ်ပေးတင်ပါတယ်လို့တော့မှတ်ချက်ပြုလိုပါတယ
်ဒီမြေတွေဟာပုံစံ105ရှိပြီးသားကောက်ကွင်းပိုင်မြေဖြစ်တဲ့အတွက်ပြန်လဲမစွန့်လွတ်နိုင်ဘူးလို့တန်ချက်ကတက်ကပူကြီးတူကပြောဆိုခဲ့ပေမဲ့အဲ့ဒီမြေတွေကိုအကွက်ချပြီးပြန်လဲအောင်စားနေတာကြောင့်ပိုင်ရှင်ထံပြန်လဲအနံပေးဖို့ဧပြီလ5ရက်နေ့ကလည်းလေယာမြေပိုင်ရှင်တွေကလာရှုံမြို့မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်နိုင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်။ဖက်ကတ်မြို့နယ်မှော်ဝမ်းကလေးနယ်မြေအတွင်းနှွန်ကန်ကျိုးပေါက်မှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုကုမ္ပဏီအသီးသီးကလျော်ကြီးငွေတစ်ယောက်ကို7,300စီပေးအပ်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကတဆင့်လေတိုက်ရိုက်နားဆင်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ burmese@voanews.com အင်တာနက်ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာကလည်းနှာစင်နိုင်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့တနာဟီစာအသံလွှင့်အစီအစဉ်အားလုံးကိုမြန်မာစံတော်ချိန်မနေ့၈နာရီမှာပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာတောက်ကြမနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုခေါခင်မျိုးသက်ကပြောပြပေးပါရှင်။
ဗင်နီဆွဲလာနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကစစ်တပ်ခေါင်းဆောင်တွေသူ့ဘက်ပေါင်းမလုပ်နိုင်ခဲ့တဲ့နောက်မှာအာဏာသိမ်းမှုအတွက်ဗေကျိုးစားမှုမျိုးကိုမဆိုဆန့်ကျင်ချဖို့ဗင်နီဆွဲလာစစ်တပ်ကိုသမ္မတနီကိုလတ်စ်မာဒူရိုကကြက်သက်ပရင်းနေမှာတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒီဆာပြည်နယ်တဲ့ကိုတဖြည်းဖြည်းဥတီသွားနေတဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူပေါင်းကတန်း100ကျော်ရှိနေပါတယ်။အိန္ဒိယအာဏာပိုင်တွေကအရှိဘကန်ရန်ဒေတာတလောနေထိုင်သူတိတ္တမ2တန်းကျော်ဘေးလွယရွှေ့ပြောင်းခဲ့တယ်လို့မကြခင်မှာပဲနောက်ထပ်ထောင်နဲ့ချီပြီးတော့ပြောင်းရွှေ့ပေးဖို့လဲစီစဉ်နေပါတယ်မြန်မာနိုင်ငံကိုမေလ1ရက်ကနေ3ရက်နေ့ထိတွင်းအကြခီလာရောက်နေတဲ့အမေရိကန်နိုင်ငံချင်းဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးအမြင့်အထွန်းဝန်ဒေးဗစ်ဟေးဟာတောက်ကြံနေမြန်မာစံတော်ချိန်ညနေ 3:00 မှာအမေရိကန်နိုင်ငံချင်းဌာနအာရှပစိဖိတ်မီဒီယာဌာနချုပ်ရဲ့အစီအစဉ်နဲ့သတင်းစာရှင်းလင်းပွဲကိုတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပြီးသူ့ရဲ့ April 26ကနေမေလ6ရက်အတွင်းခီးစဉ်ကိုသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။ကမ္ဘာကျော်အနုပညာရှင်လီယိုနာဒိုဒါဗင်ချီကွဲလွန်ခဲ့တာနှစ်ပေါင်း900ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့ကစတင်ကျင်းပနေပါပြီ။လီယိုနာဒိုဒါဗင်ချီရဲ့အုပ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတတွားရောက်ပြီးပြင်သစ်သမ္မတနဲ့အတူဂါရဝပြုခဲ့ကြတာဖြစ်ပါတယ်။ WikiLeaks website ကိုထူထောင်သူ Julian Assange က American ကာကွယ်ရေးဝန်ကြီးဌာနက computer တွေနဲ့ထုတ်ပေါက်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရင်ဆိုင်မှု American ကိုလွှဲပြောင်းစစ်ဆေးမှုကိုဆန့်ကျင်သွားမယ်လို့ပြောပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းနဲ့ကိုကျော်အောင်လွင်တို့ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကို line to meter 2440.51 နဲ့ဒုတိယပိုင်းနာရီဝက်မှာ line lab meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးရှင်လန်းကျန်းမာကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.